ရခိုင်ပြည်နယ်မြေပုံမြို့နယ်ကြောက်ဖြူမြို့နယ်ဘက်မှာအုတ်ချုံရည်မှုနဲ့စစ်ထွက်အရသားတွေဖမ်းဆီးခံရပြီးချင်းပြည်နယ်ပလောင်ဝမြို့နယ်မှာလည်းအရသားတွေဖမ်းဆီးခံရတဲ့ကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါချင်းပြည်နယ်ပလောင်ဝမြို့နယ်ထရွန်အိုင်ကြီးရွာမှာနေမိကန်စစ်တပ်ကနေဒီမနေ့မှာအရသားလူငယ်နှစ်ဦးကိုဖမ်းဆီးသွားတယ်လို့ထရွန်အိုင်ဒေသခံအဖမ်းခံရသူမ
ေါ်လာတယ်အဲ့တော့ပြန်လာတော့မနေ့ကနေ့အပိုင်းရောက်တဲ့နေ့ဒီမှာကတဲ့ပို့တယ်ကတဲ့ပို့ပြီးတော့ပို့နိုင်တော့မှာဘူးမောကခေါ်တယ်ဆိုတော့တဲ့ကုတ်လို့တက်တာပြန်မလာဘူးတယောက်တည်းမဟုတ်ဘူးဇတိပြန်ရွာကတယောက်ပါတယ်တယောက်ဇတိပြန်ဆိုတော့ထွန်းနဲ့နိမ့်နိမ့်ပို့ဘူးမောကတဲ့ကုတ်မောကပြေးတော့လက်တွေ့နဲ့လည်းဘာမှမဆုံးဘူးအဲ့လိုတော့ပြန်ပို့တယ်တယ်မလားဘူး
ပလဲဝါမြို့နယ်သလက်ချောင်းနဲ့ဒူချောင်းဝါဘက်ကိုပစ္စည်းတင်ဖို့ရကနဲ့အပြန်တင်မတဲ့မှာဖမ်းဆီးခံရပြီးလုံမြောက်တာမရှိဘူးလို့ဆိုပါတယ်ပလဲဝါမြို့နယ်ဘက်မှာလည်းအေရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးစစ်သားဘက်ကဖမ်းဆီးမှုတွေအစင်လို့လို့ဖြစ်ပေါ်နေတာပါရခိုင်ပြည်နယ်မြေပုံမြို့ပေါ်မှာလည်းတင်မနဲ့ကြက်ကွဲအုပ်ချုပ်ရေးမှုတွေထပ်မံဖမ်းဆီးခံရပြီးတခြားရက်ကြေးအုပ်ချုပ်ရေးမှုတွေတင်းရှောင်နေရတဲ့အခြေအနေရှိတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
သူငယ်နေမနေ့ကည9နာရီခွဲလောက်မှာမြို့ပေါ်ရက်ွက်ရောက်ပိုင်းရက်ွက်အုပ်ချုပ်ရေးမှူးဦးအောင်တန်းကိုလာခေါ်တယ်ဖမ်းတယ်ပေါ့ဗျာဒီနေ့စရက်ခွဲရုံမှာသူ့ကိုဆစ်ဆင်းနေတယ်လို့သိရတယ်အမှုဖွင့်မဖွင့်တော့ကျွန်တော်တို့မသိရသေးဘူးခင်ဗျာကျားရွက်အုပ်ချုပ်ရေးမှူးကြီးတရားအုပ်ချုပ်ရေးမှူးကြီးကတော့ဒီပေါ်မှာသူတို့လည်းစိုးရင်ကြောင်းကြနေရတာပေါ့ကျိုးရွက်အုပ်ချုပ်ရေးမှူးကြီးချင်းခုမှမရရတဲ့အချိန်မျိုးကြောင်းနေရှောင်းတင်းပြီးတော့နေကြတာပေါ့
ပြီးခဲ့တဲ့မေလ31ရက်နေ့မှာလဲမြေပုံမြို့ရွာသိကေရက်ွက်အုပ်ချုပ်ရေးမှူးဦးကျော်မြင့်နဲ့မြေပုံမြို့နယ်ငူစုအုပ်ချုပ်ရေးမှူးဦးမောင်စော်တို့ကိုမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအကြမ်းဖက်မှုဥပဒေပုံမှန်50/52နဲ့အမှုဖွဲ့အရေးယူထားပါတယ်ပလဲဝါမြို့နယ်သရွန်အန်ကြီးဝသာနူးနဲ့မြေပုံမြို့ရက်ွက်အုပ်ချုပ်ရေးမှူးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးစစ်ဆေးနေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်ပြောရေးစုခွေရှိသူကိုဆက်သွယ်မေးမြန်းရမှာမသိရှိသေးကြောင်းပြောပါတယ်စီရပတိပခဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်းမှာနှစ်ဖက်သက်တွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအဖမ်းဆီးခံရမှုတွေကလည်းပုံများလာနေပါတယ်။ကြောက်ဖြူမြို့နယ်စင်ချောင်းအစုဂုံးမောင်ကြီးကြေးဝါကရေသားစစ်မှုထမ်းဟာဦးမောင်ညူနဲ့သူ့ရဖခင်ဖြစ်သူကလည်းဇွန်လဆန်းမှာအမည်မသိအဖွဲ့ကနေဖမ်းဆီးသွားတယ်လို့ယူဆရပြီးကနေ့တန်ပျောက်ဆုံးနေတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်
။သူတို့တွေကနေပြီးတော့ဟိုဒီပင်နယ်ကစားမှာတခါတလေကျကျိုးပါကျိုးကပင်လေးထက်ကမြို့ပါလာတာအဲ့ဒါစီးဖို့သွားကြတယ်တာပါနေရောက်ကအကျင်းနဲ့သွားကြတယ်စကေတစီးတွေကြံလိုက်တယ်ဆောင်လာပဲတကယ်နေကပျောက်သွားတယ်ဗျဘေးခွေဖတ်ယူသွားမှလည်းမသိဘူးသူကလည်းဟိုကဘက်ဒီမဲ့ထင်ရမြားတော့ပြောတာတွေတို့ရှိတယ်ဒါပေမဲ့ပျောက်သွားတာကတော့အကုန်လုံးအတည်ပြုလို့ရတယ်ရေတက်ကတကယ်ချင်းတွေကအနားယူထားတာအနားယူပြီးကိုရွာမှာနေတာသူက
ရခိုင်ပြည်နယ်တွင်အေးအေးရခိုင်နဲ့နှက်ကန်ဖွဲ့နဲ့ဆက်နေသူတွေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေသူတွေမကြာခဏအဖမ်းဆီးခံရတွေရှိနေပါတယ်အခုလိုဖမ်းဆီးတွေကိုမြန်မာစစ်တပ်ဘက်ကပြုသသလိုအေးရခိုင်နဲ့နှက်ကန်ဖွဲ့ဘက်ကလည်းဒေသခံတွေကိုဖမ်းနှံဆီးတာရှိနေပါတယ်2018နှစ်ကုန်ပိုင်းကနေ2020နှစ်စန်းသည့်ရခိုင်ပြည်နယ်တွင်ဖမ်းဆီးခံရသူ900ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစီရင်ပြုစုထားပါတယ်ဒီလိုဖြစ်စဉ်တွေဟာစစ်ပွဲကနေအရင်ခံပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးတွေလို့လဲမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပြောဆိုပါတယ်
ဒါစစ်ပွဲရဲ့အနေထားတွေပေါ့နော်စစ်ပွဲတွေဖြစ်လာပြီးချိန်မဆိုင်တဲ့ကြားကပြည်သူတွေကနေစားနေဖြစ်တာပေါ့စစ်ပွဲတွေဖြစ်လာပြီးချိန်ဥပဒေစိုးမိုးအားနည်းသွားတယ်ပေါ့လူခွင့်ရေးချုပ်ဖို့မှုတွေအများကြီးဖြစ်လာတာပေါ့ဒါကြောင့်ကျွန်တော်တို့ကဉာဏ်ဉာဏ်ကြီးကိုဆွေးနွေးကြပါလို့ထိုက်ထွန်းနေပေမဲ့ဒီနေ့တည်းအဲဒီဇန်းကြောင့်ပေါ်မှာမရောက်လာပဲကြက်ကြိုက်နေတဲ့လမ်းပေါ်မှာပဲအကြောင်းသွားကြတာပေါ့ဗျာ
မြန်မာစစ်တပ်ဘက်ကရောအေးအေးဖွဲ့ပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကပါတဖက်သားဖြစ်ခတ်ရဆဲကြောင်းအချင်းချင်းထုတ်ပြန်ပေမဲ့တိုက်ပွဲတော့ဖြစ်ပွားနေစေဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အေးဖွဲ့တည်ရှိမှုကိုတမတော်ဘက်ကလက်မခံသလိုရခိုင်ပြည်နယ်တွင်ခြေချရေးကိုရည်မှန်းထားတဲ့အေးအေးဖွဲ့တို့ကြားမတူညီတဲ့အမြင်သဘောထားတွေကြောင့်ငင်းချမ်းရေးအတွက်အလှမ်းဝေးနေအောင်မယ်လို့လည်းစစ်ရေးကဲခတ်သူတွေကတုံ့တမှုတွေရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်ပြည်ဦးအိမ်မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်